အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနာဖတာကွန်မြောက်အမေရိကန်နိုင်ငံများကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်ချုပ်ဆိုထားတဲ့မက္ကဆီကိုနိုင်ငံပေါ်ချီးမွမ်းခဲ့ပေမဲ့ကနေဒါနိုင်ငံကိုတော့ချင်းချောက်ပြောဆိုလိုက်ပါတယ်။တောက်ကြနေညနေကတွီတာမှာရေးသားခဲ့ရမှာထရမ့်ကအရင်ကနဲ့မတူပဲမက္ကဆီကိုနိုင်ငံပေါ်အကောင်းပြောခဲ့တာပါ။ရွေးကောက်ပွဲအကျိုးမဲဆွယ်ကာလာရုံးကမင်းကွန်းပြောကြားရမှာတော့အမေရိကန်ပြည်ထောင်စုကနေဆက်တိုင်းကာရင်ရမှာမက္ကဆီကိုအနေနဲ့အကုန်ကြခံရမယ်လို့ပြောဆိုခဲ့ပေမဲ့လက်တွေ့မှာတော့အဲ့ဒီအစီအစဉ်အကောင့်တွေမဖော်နိုင်ဖြစ်နေပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံသားတွေဟာမရင်းသမားတွေဖြစ်တယ်ဆိုပြီးတော့လည်းသူကပုံဖော်ပြောဆိုခဲ့ဘူးပါတယ်။ဒါပေမဲ့လည်းအခုခါမှာတော့မက္ကဆီကိုနဲ့ဆက်ဆံရတာဟာအဆင်ပြေလာပါတယ်။မော်တကားဆက်ရုံလုပ်သားတွေစိုက်ပျိုးသမားတွေအတွက်အလုပ်ကိုင်ခွင့်လန်းတွေပိုကောင်းမွန်အောင်ဆောက်ရှောက်ပေးရပါမယ်။ဒါမှမဟုတ်ရင်တော့ဆက်ဆံရေးအဆင်ပြေလာမှာမဟုတ်ဘူးလို့ထရမ့်က Twitter မှာရေးခဲ့တာပါ။ဒါပြင်လာမယ့်ဒီဇင်ဘာမှာမက္ကဆီကိုသမ္မတသစ်ဖြစ်လာမယ်။ Andres Manuel Lopez Obrador ဟာတကယ်ကိုလူရည်မွန်တယောက်ဖြစ်တယ်လို့လည်းသူကချီးမွမ်းရေးသားပါတယ်။ဒါပေမဲ့လည်းတခြားတစ်ဖက်မှာတော့ Trump ကကနေဒါအနေနဲ့စောင့်ဆိုင်းရမယ်။သူတို့ရဲ့ twin ကုန်တဲ့ကုန်သွယ်ရေးတားဆီးတွေဟာတိတ်ကြီးမှလွန်နေတာကြောင့်တကယ်လို့ညှိနှိုင်းမရဘူးဆိုရင်တော့မော်တော်ကားတွေကိုအခွန်ကောက်မယ်ဆိုပြီးပြောရတယ်။တောက်ကြနေနှောင်းမိုင်းမှာပဲကနေဒါကလည်းသူတို့အနေနဲ့မပြောင်းမလဲရက်ဒီမှာဖြစ်ပြီး NAFTA သဘောတူညီချက်နဲ့ပတ်သက်လို့ပြုပြင်ပြောင်းလဲဖို့ဆောင်ရွက်နေတဲ့အချိန်ထဲမှာကနေဒါလူလူတွေဆက်ပြီးတော့ရက်ဒီသွားမယ်လို့တုံ့ပြန်ပါတယ်ခင်ဗျာ။